နေ့တစ်ချိန်တစ်ခါကာလမှာယောဂီတို့ဘုံပေါင်းတို့နေခါချင်းမိမိတို့ရဲ့ပွားများအာထုတ်တဲ့အလုတ်လေးတရားနဲ့ဆက်ဆက်ပတ်သက်ပြီးတော့နိုင်ယူမှတ်သားမယ်ချိန်ကံကာလဖြစ်ပါလေလောဘေတရားကိုနိုင်ယူမှတ်သားကြတဲ့ချိန်ကံကာလမှာမိမိတို့ရဲ့အာယုန်တစ်ပါးစိတ်မသွားပဲနဲ့နားဆိုင်ပြီးတော့တည်တည်ချာချာနားထောင်ဆွေးချမှာဒီနေ့ဒီပထမဖူဆုံးသောနေ့ချစ်ချင်းကြောင့်ဘုရားဗျာရှင်ရဲ့မက္ကင်ရှိဖြာတည်တနာမှာအရေးကြီးဆုံးဖြစ်တဲ့တတိကိုတတိနဲ့ဆက်ဆက်ပတ်သက်တဲ့အကြောင်းများကိုရှေ့ဦးစွာနာကြားမှနာပညာအထောက်အကူဖြစ်ပါတတိဒီအမှန်တရားကြီးပါလေ။ဒါကြောင့်မြတ်ဗုဒ္ဓကအပမတောအမတံပထံပမတောမစ္ဆုနောမထံအပမဒနာမိယန္တိယေပမတ္တယထမတာလို့မိန့်တော်မူတာရှိပါလေ။ဆိုလိုတာကတော့မိမိတို့အနေအားဖြင့်တတိတရားလက်ခံထားပြီးတော့ကျင့်ကြံကြိုးစားပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တို့ဟာမတိယမှမျက်နှိပ်ပံကိုမတိယမှမျက်နှိပ်ပံလို့ဆိုရတဲ့လမ်းကြောင်းကိုသွားနေတာနဲ့တူတယ်လို့ဆိုလိုပါတယ်ပမာဒလို့ဆိုရတဲ့တတိလုတ်ကင်းမိလျောက်ချင်းနေနဲ့မိမိလည်းလို့ပေါ်ပေါ်ဆဆနေကြမယ်ဆိုရင်တော့တက်ရှင်ပေမဲ့လို့ပြည်တိုင်းနဲ့တူတူပဲလို့ဘုရားပြန်ရှင်နေပြီးတော့မိန်တော်မူတာရှိပါတယ်ဒီစကလုံးကိုတည်ချခွဲခြားပြီးတော့ဆစ်ဆစ်ချင်းနဲ့ဆိုရင်မိမိတို့ရဲ့ဘဝတည်ဆုံးခြင်းနဲ့ရှင်သန်ခြင်းဆိုတဲ့နှမျိုးအနဲ့တတိရှိမှရှင်သန်တယ်လို့ဆိုနေတာဖြစ်ပါလေ။ယောဂီတို့ကောင်းပေါင်းတို့မိမိတို့ရဲ့ဘဝမှာအစဉ်တစ်ဖြင့်ရှင်သန်ခြင်းနဲ့ဆိုရင်တတိကိုအစဉ်ရှိနေမှာအစဉ်ရှင်သန်နေတယ်လို့ဆိုလို့ရပါလေ။အဲ့ဒီတတိဟာဘလောက်အထိကြီးကြီးကလေးဆိုတဲ့အခါတတိလေးအစဉ်တစ်ဖြင့်ရှိနေဖို့လိုအပ်တဲ့အတွက်ကြောင့်မြတ်ဗုဒ္ဓလည်းပဲ45နှစ်ကာလအတွင်းမှာအရေးကြီးတဲ့ကျင့်ကြည့်အောင်ဟောတဲ့ဘုရားပြရှာတတိနဲ့ဆက်ဆက်လို့အချိန်လေးထောင်ကျော်အထိမိတ်နဲ့တောင်းခဲ့တာဖြစ်ပါလေသောဆုံးကိုယ်တိုင်နိုင်မလာမင်းတို့ရဲ့ရှင်ရင်းဥယျာဉ်ပရိနိဗ္ဗာန်ပြုတော်မယ်ဆိုတဲ့အချိန်မှာနောက်ဆုံးစကားအနေအချင်းဟန္တတာလေးပြခွေအမှန်တရားမိဝောဝေယဓမ္မသင်္ခါရအပ္ပမာတိနသမာတိတာစိတ္တတုသင်္ခါရဆိုတဲ့သဘောတရားဟာအနိစ္စဖြစ်တဲ့အတွက်မမေ့မလျော့မပေါ့မဆတဲ့တတိတရားကိုလက်ခံထားပြီးတော့ကျင့်ကြံကြိုးစားပွားများအားထုတ်ပြီးတော့နေရခဲ့ချာလို့ဒီလိုမိတ်လို့မဟုတ်ပါဘူးအမတားကြီးကြည်လွန်တော့တတိဒီဝိပဿနာလောက်ပွားများအားထုတ်တဲ့ပုဂ္ဂိုလ်တို့ဖို့ရှိခံမင်းချင်းမှာ level အရေးကြီးတယ်လို့အထက်ပိုင်းမှာ level အရေးကြီးပါလေတတိဆိုတာဟာဘယ်တော့မှပိုတယ်လို့မရှိပါဘူးဘုရားဗျာရှင်ဟောအပ်တဲ့ဓမ္မဒေသနာထဲမှာအကံရှိဖြန်ဒေသနာထဲမှာသတ္တဘူရင်လည်းပဲမကောင်းဘူးဝိရိယလုံးရင်လည်းမကောင်းဘူးသမာဓိလုံသွားရင်လည်းမကောင်းဘူးပြင်ညာလုံရင်လည်းမကောင်းဘူးဆိုပြီးတော့အတာတိသတ္တံဝိရိယသမာဓိပြင်ညာတို့ဟာအလုံးဆိုတဲ့သဘောရှိပါလေ တတိကြတော့ဘယ်တော့မှလွန်နေပူတယ်လို့မရှိပါဘူး။အကြောင်းသူတော်ကောင်းပေါင်းတို့ယောဂီသူတော်ကောင်းပေါင်းတို့အနေအဖြင့်တတိတရားကိုအစဉ်သဖြင့်လက်ကင်ထားပြီးတော့ကျင့်ကြံကြိုးစားပွားများအားထုတ်ပါမှာ။တတိရှိပါမှာသမာဓိဆိုတာဖြစ်လာနိုင်ပါလေ။သမာဓိရှိပါမှာလည်းပဲဝိပဿနာဉာဏ်ဆိုတာဖြစ်ပေါ်လာနိုင်ပါဒါကြောင့်ဝိပဿနာဉာဏ်ဖြစ်ပေါ်ရေးအတွက်အထူးလိုအပ်တာကတတိပဲဒီတတိဒီတတိနဲ့ဆက်ဆက်ပတ်သက်ပြီးလို့တတိအများတန်းထားရမယ်ဆိုတာနဲ့ပတ်သက်ပြီးတော့မကြာခဏတရားပြဆရာတော်ကြီးတိတ်တရားပြဆရာတော်ကြီးတိတ်ဟာအမြဲမပြတတိပေးတာရှိတယ်အဲ့လိုတတိပေးတာရှိတဲ့အချိန်မှာတတိဆိုတာဘာလဲလို့စစ်စစ်ကိုလောက်ပါလေတတိဆိုတဲ့စကလုံးဟာပါဠိစကလုံးမှာဖြစ်ပါတယ်မြန်မာလိုကြမ်းမယ်ဆိုလို့ရှိရင်တော့အတိတ်ပဲမျိုးထွက်လာပါအဲ့ဒီအတိတ်ပဲတစ်မျိုးကအောင်မေချင်းအစင်းနဲ့ချင်းအောင်မေချင်းဆိုတာလည်းပဲတတိပါနောက်တစ်ခုကအာယုံရှိရသူစူးစိတ်ထားခြင်းကြာရောက်စီခြင်းစူးစိတ်နေခြင်းလည်းပဲတတိရဲ့အလုပ်ပဲဖြစ်ပါတယ်ဒါတတိရဲ့သဘောလက္ခဏာပါပဲဒီနေရာမှာတော့အဲ့ဒီလိုတတိနဲ့ဆက်ဆက်ပတ်သက်လို့စကလုံးတစ်ခုရှိတဲ့နဲ့ဒုတိယစကလုံးဖြစ်တဲ့အာယုံရှိရလို့စိတ်စိတ်နေချင်းကိုတတိလို့ဒီလိုနားလည်မှာဖြစ်တယ်။ဒါဆိုလို့ရှိရင်တတိရဲ့ကြာရောက်ရတတိရဲ့စိတ်စိတ်ရအာယုံလည်းပဲသိဖို့လိုအပ်ပါလေ။တတိတတိယခြားရောက်ရာစိတ်စိတ်ရာစိတ်စိတ်ရာဆိုတဲ့အာယုံမှာပါလေဆိုရင်တတိပဋ္ဌာန်၄ပါးပဲဖြစ်ပါလေ။တတိတတိပဋ္ဌာန်၄ပါးကတတိယနေပြီးတော့မှချက်ဆန်းရမယ့်အာယုံพอจะชินชิดทุกข์สติปัฏฐาน4บามากายานุปัสสนาสติปัฏฐานเวทนานุปัสสนาสติปัฏฐานสังขานุปัสสนาสติปัฏฐานเวทนานุปัสสนาสติปัฏฐานธัมมานุปัสสนาสติปัฏฐานเยลุตะลุนี้นี้ရှိပါตะลุนี้นี้ရှိတဲ့အချက်မှာဒီနေ့သင်ဆိုင်တဲ့တတိကြတော့ခန္ဓာနုပသနာတတိပဋ္ဌာန်ပဲဖြစ်ပါတယ်။ခန္ဓာနုပသနာဆိုတာကတော့ယုတ်တရားပေါ်မှာအစဉ်အပြည့်တတိကြရောက်ပြီးတော့မှရှုပွားအားထုတ်တာကိုခန္ဓာနုပသနာလို့ခေါ်ပါ။ဝေဒနာနုပသနာဆိုတာကတော့မိမိရဲ့ခန္ဓာတွင်းထဲမှာရှိတဲ့ဝေဒနာခံစားမှုခံစားမှုရဲ့အပေါ်မှာဂျင်းခံညာစွာထပ်တလဲလဲတတိကြရောက်နေအောင်လေးလာရှိဖို့ဘဝမြတ်အထောက်ချင်းသည်ဝေဒနာနှုတ်ပတနာပဲဖြစ်ပါနောက်တစ်ခုကစိတ်ဆိုတဲ့အပေါ်မှာတတိကအစဉ်အချင်းကြာရောက်နေအောင်ကျင်းခံများစွာထပ်ခါကလေးလေးရှုမှတ်ပွားများနေခြင်းသည်စိတ်ကနုပသနာလို့တလူခေါ်ပါမယ်။အတခုကဒိညာနဲ့သင်္ခါရလို့ဆိုရတဲ့ခန္ဓာရဲ့ပုံမှာတတိကြာရောက်နေအောင်အစဉ်အချင်းသိလာရှိဖို့ပွားများအားထုတ်ပြီ။ဒ ချင်းမှများစွာသီလရှိမှုပွားများအားထုတ်နေခြင်းဒီပင်လေတမန်ဥပသနာသတိပဋ္ဌာန်လို့ဒီလိုခေါ်ပါတယ်အဲ့ဒါလို့ပฏิပဋ္ဌာန်၄ပါးရှိတဲ့အချက်မှာယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်ဒီနေ့၄ပါးစလုံးရှုရတာမျိုးမဟုတ်ပါဘူးအဲ့ဒီ၄ပါးစလုံးရှိတဲ့အချက်မှာတစ်ခုခုကိုပဲပြည်ပြည်ပြည်နဲ့ရွေးချယ်မှာဖြစ်ပါတယ်။တရားလုံးပေါ်မြတ်အထောက်တယ်ဆိုတာရှုစရာရှုပွက်လို့ဆိုရတဲ့အာယုံကိုရွေးချယ်တတ်ဖို့ဒီအလုံးလုံးရည်ကြည့်ပါအလုံးရည်ကြည့်ရတဲ့ဒီနေ့မှာကျတော့အစအဦးဆုံးပထမနေ့ဖြစ်တဲ့အတွက်တတိယကျမ်းရောက်ပြတတိယရဲ့စိတ်စိတ်ကအာယုံကိုရွေးချယ်တဲ့နေရာမှာကာယ ानु ပသနာကိုပဲရွေးချယ်မှာဖြစ်ပါတယ်ကာယ ानु ပသနာဆိုတဲ့တတိပဋ္ဌာန်ကိုရွေးချယ်တဲ့နေရာမှာကာယ ानु ပသနာဆိုတာကကိုယ်လို့တိုက်ပြရကိုယ်ဆိုတာကအပေါင်းစုပေါင်းစုဆိုကြတဲ့ကတခုတည်းမဟုတ်ပါဘူးအများကြီးပါအဲ့ဒီအများကြီးတွေကဘာလဲဆိုရင်ယုတ်တရားတွေပဲဖြစ်ပါတယ်ယုတ်တရားတွေအများကြီးရှိတဲ့အထက်မှာဒီနေ့မိမိတို့ရဲ့ရှုတိပွားများမယ်ယုတ်တရားကဘာလဲဆိုဝါယောလိတ္တပရမယယုတ်ပဲဖြစ်ပါတယ်ဝါယောလိတ္တပရမယုတ်ဆိုတာကတခြားဟုတ်ပါမိမိတို့ရဲ့ရှုတိပွားများနေကြတဲ့ဝင်နဲ့လေနဲ့ထွက်တဲ့လေအာနာပါနသတိဆိုတဲ့သမထမဲ့ဖြစ်ပါလေအာနာပါနသတိဆိုတာကအာနာအာပါနာဆိုတဲ့ပုံတစ်ခုကိုစက္ကားခြင်းမဲ့ဖြစ်ပါအာနာကဝင်လေအာပါနာကထွက်လေဆိုပြီးတော့ဝင်လေနဲ့ထွက်လေကိုရှုမှတ်ပွားများမှာဖြစ်ပါတယ်အဲ့ဒါလို့ဝင်လေနဲ့ထွက်လေထွက်လေနဲ့ဝင်လေဆိုတဲ့ထုနှစ်ခုတည်ပင်လေတတိတို့ရဲ့ကြားရောက်ရာတတိတို့ရဲ့စိတ်စိတ်ရာအာယုံပဲဖြစ်ပါတယ်ယောဂီတို့သတိတူတော်ကောင်းပေါင်းတို့မိမိတို့အနေအားဖြင့်ဝင်လေထွက်လေကိုရှုမှတ်ပွားများတဲ့အလေးအချင်းမရှိသူတို့ဟာလည်းယုတ်တရားလို့ဆိုရတဲ့ကာယအပေါ်တစ်ခုခုယုတ်တရားကိုရှုသိရမှာဖြစ်တယ်အတိကပြီးတော့ယုတ်တရားတစ်ခုခုရှုသိနေရမှာဖြစ်ပါလေဝင်လေထွက်လေကိုရှုတိတဲ့ပုဂ္ဂိုလ်ကလည်းဝင်လေထွက်လေရှုတိတယ်ဝင်လေထွက်လေအလေးအကျင့်မရှိသူတို့ဟာလည်းပဲမိမိတို့နေအပ်ခြင်းတချို့တချို့ပုဂ္ဂိုလ်တွေခြင်းတဲ့ကဖောင်းလာလိုက်ပိုင်လာလိုက်ဒီလိုရှုတိတာလည်းပဲလေကိုရှုတိတာပါပဲတချို့တချို့ပုဂ္ဂိုလ်တွေချက်တော့လည်းပဲခန္ဓာကနေတဖြည်းဖြည်းတရင်းကျွတ်တမောမဖြစ်ပေါ်နေတာလေးတွေကိုရှုတိနေတာလားဟာလည်းပဲယုတ်တရားကိုရှုတိနေတာပဲဖြစ်ပါတချို့တချို့ပုဂ္ဂိုလ်တွေကြတော့လဲရင်ထဲမှာတရေရိတ်တထိတ်တိတ်နဲ့ဖြစ်ပေါ်နေတဲ့ဖြစ်ပြပြောင်းလဲတဲ့ရုပ်ရဲ့ဖြစ်စဉ်သဘောလေးတွေကိုရွေးချယ်ပြီးတော့အဲ့ဒီအပေါ်မှာအစဉ်တစ်ဖြင့်တတိကပြီးတော့ရှုမှတ်ပွားများမှာဖြစ်ပါတယ်တချို့တချို့ပုဂ္ဂိုလ်တွေကြတော့လည်းပဲငယ်ထက်ကနေတရှင်းချင်းစီတရှင်းချင်းစီတရှင်းချင်းစီအောက်တော့တဖြည်းဖြည်းချင်းချင်းချင်းချင်းပြီးတော့ရှုပွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါခန္ဓာကိုယ်ရဲ့အောက်ဘက်ရောက်တဲ့အခါကျတော့တဖြည်းဖြည်းချင်းအထက်တော့တက်တက်ပြီးတော့မှတရှင်းချင်းစီတက်တက်ပြီးတော့ရှုပွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါမိမိတို့ရဲ့အာတန်ရာအာတန်ရာကမ္မထံကိုရှုတိပွားများလို့ရပါတယ်။ သောတော်လည်းဒီနေ့ဒီပထမကုဆုံးနေ့ဖြစ်ခြင်းကြောင့်မိမိတို့ရဲ့ရှုတိပွားများတဲ့ကမ္မထာဟာရုပ်တရားရဲ့ပုံမှာမူတည်ပြီးတော့ရှုတိပွားများမှာဖြစ်ပါတယ်။ကာယ ानु ပသနာကနေပြီးတော့ကာယ ानु ပသနာတတိပဋ္ဌာန်ကနေစတင်ပြီးတော့ရှုမှတ်ပွားများပါမှာသမာဓိကို အလွယ်တကူရနိုင်တာဖြစ်လို့ရှုပ်ွက်နဲ့ရှုချက်ကလည်းရှင်းလင်းစွာပွဲပြနိုင်တာဖြစ်တဲ့အတွက်ယောဂီသူတို့ကအပေါင်းတို့အနေအချင်းကာယ ानु ပသနာကိုစတင်ပြီးတော့မှရှုပွားအားထုတ်အောင်မှာဖြစ်ပါတယ်။ထို့သဖြင့်အချိန်ခံမရရှိသေးကြတဲ့ပုဂ္ဂိုလ်တွေအတွက်ပဲဦးဇင်းတို့လေးပေးပြီးတော့ ဒီနေ့ဝင်လေထွက်လေကိုဟောတယ်လို့နားလည်အောင်မှာဖြစ်တယ်။အချိန်ခံရရှိထားပြီးလို့ကမ္မထံတိတ်ပေါင်းများစွာမှာအချိန်ပေါင်းများစွာဝင်လာခဲ့တဲ့ယောဂီတို့အနေအချင်းတော့မိမိတို့ရဲ့ရှုတိနေကြကမ္မထံကိုပဲခန္ဓာနုပါဒနာကအစပြီးတော့ရှုတိရမှာဖြစ်ပါတယ်။ဒီလိုရှုတိတဲ့အချိန်ခံကာလမှာ ဝိလေထွက်လေဆိုတဲ့အာနာပါနသတိကမ္မထံကိုရှုမှတ်ပွားများကြတဲ့ယောဂီတို့အဖို့ချက်တော့မိမိတို့တရားအလောက်ပွားများအားထုတ်တော့မယ်ဆိုရင်ရှေးဥစွာဘာကိုဘာကအတိကလိုအပ်ကလေးဆိုရင်ခန္ဓာကိုစနစ်တကျဣရိယာပုတ်လေးတွေကိုရွေးချယ်ပြီးတော့ပြုတင်တတ်ဖို့ လိုအပ်ပါလေအခုဒီဓမ္မယုံထဲမှာထိုင်နေကြတဲ့ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းတော့ထိုင်ချင်းရဲ့ဣရိယာပုတ်နဲ့ရွေးချယ်ထားပြီးဖြစ်တဲ့အတွက်အထူးပြောနေချင်လို့တော့ပါအဲ့လိုထိုင်ချင်းဣရိယာပုတ်နဲ့ရွေးချယ်ပြီးတော့ပွားများတဲ့နေရာမှာ ကျောက်ကျဆိုရင်လည်းတင်ပလင်လေးခွေပြီးတော့ထုတ်တင်ပလင်ခွေရဲ့တင်ပလင်ခွေတဲ့အချိန်ခါကာလမှာတောက်ကတခုခုနဲ့ခုခံမနေရအောင်စနစ်တကျပြုပြင်ဖို့လိုအပ်ပါတယ်။တခုခုကနေခုခံနေလို့နေရာကိုစနစ်တကျမပြင်ဘူးဆိုရင်မိမိမှာရှိတဲ့ဒတိဒီအာယုံလို့ဆိုရတဲ့ဝင်လေထွက်လေပေါ်မှာအဆင်သဖြင့် ထားနိုင်မှာမဟုတ်ပါဘူး။ဣရိယာပုတ်မငြိမ်းရတဲ့အတွက်ကြောင့်တခုခုခံနေတဲ့နေရာကိုပဲစိတ်ကမချခဏရောက်နေတတ်ပါလေ။အဲဒါလိုမချခဏရောက်ရောက်သွားတဲ့အချိန်ခါမှာမိမိတို့ရဲ့ရှုပ်ပြီးနေတဲ့မူလကမ္မထာရဲ့ပေါ်မှာဆူဆူဆက်ဆက်တည်တည်နေနေနဲ့အာယုံကိုရှိရသို့တတိအစဉ်ချရောက်နေအောင် ရှုမှတ်ပွားများနိုင်ချင်မှာမဟုတ်ပါဘူး။ဒါကြောင့်မလို့တရားထင်တော့မယ်ဆိုရင်နေရာလေးတွေကိုစနစ်တကျပြုတင်ဖို့လိုအပ်ပါတယ်အရေးကြီးပါ။တခုခုမှမခံရအောင်တေချာလေးတွေစနစ်တကျပြုတင်ပြီးတော့ပဲခြေကအတွင်းထဲမှာထားညာဘက်ခြေထောက်ကအပြင်မှာထုတ်ပြီးတော့ ခြေထောက်ချင်းလည်းပဲထပ်မထားစီပဲနဲ့ဟာကျဲကျဲလေးစနစ်တကျနေရာပြုတ်ပြင်ပြီးတော့ထိန်ဖို့လိုအပ်ပါတယ်။အဲဒါလိုပြုတ်ပြင်ထားပြီးဆိုတဲ့အခါကျတော့ခါလေးတွေကိုဖြောင်းဖြောင်းထားမှာဖြစ်ပါတယ်။ခါလေးတွေဖြောင်းဖြောင်းထားပြီးတော့ခေါင်းလေးတွေပဲထည့်ထည့်ထားမှာဖြစ်တယ်။ ခါနေပြီးတော့ခုံကင်းပြီးတော့လည်းပဲမထပါဘူးဆန်တန်းပြီးတော့လည်းပဲမထပါဖြောင်းဖြောင်းအနေထားတော်တဲ့ပုံစံလေးတွေရွေးချယ်ပြီးတော့ထိန်တတ်မှဖြစ်တယ်ခါလေးတွေဖြောင်းမှစွာထားပြီးပြီဆိုရင်တော့ခန္ဓာကိုယ်ရဲ့စနစ်ချမှုကြောင့်အကြာကြီးထိန်တဲ့အခါမှာသမာဓိပို့ပြီးတော့ရနိုင်တာဖြစ်ပါ ဒါကြောင့်မလို့ခါလေးတွေဖြောင်းဖြောင်းထားပြီးခေါင်းလေးတွေတက်တက်ထား ပယ်ဘက်ကိုလည်းမဆောင်းစီရအောင်ညာဘက်ကိုလည်းမဆောင်းစီရအောင်ခေါင်းငှိုက်ဆက်ပြီးတော့လည်းမနေရပါဘူးလမ်းပြီးတော့လည်းမထားခေါင်းလေးတွေကိုတက်တယ်လေးထားတာဖြစ်တယ်အဲ့လိုခန္ဓာကိုအော့ဘိန်းနဲ့အထက်ဘိန်းတွေကိုညာတာပါပြီဆိုရင်ပယ်ဘက်လက်လေးပေါ့တင်ပလင်ခွေရဲ့အထက်ပါပင်ဖက်လက်လေးပေါ်ညာဖက်လက်လေးတင်းပြီးတော့လက်မချင်းထိစထားမှာဖြစ်တယ်။တက်လို့လက်မချင်းထိစထားပြီးတဲ့အချိန်ကခြားတော့မျက်စိလေးတွေအထက်ဘက်ခန္ဓာကိုယ်မှာရှိတဲ့မျက်စိလေးကိုလည်းပဲမိုက်ထားဖြစ်ပါတယ်။မျက်စိကိုမိုက်ဆိုတာအတင်းချက်လည်းမိုက်မထားဘူး။တင်းလောက်လည်းမိုက်မထားဘူး။မပွင့်တဲ့ဝင်လေးအိတ်နေတဲ့ဟန်ပါမူထားမူရာမျိုးလေးဖြစ်မယ်မိုက်ထားယုံညာလေးအပြင်အာယုံမမီယုံညာလေးကိုမိမိရဲ့ဧစီလုံးလေးတွေကိုဖက်တယ်လို့မိုက်ထားမှာဖြစ်ပါဉာဏ်ပိတ်ထားပြီးပြီဆိုတဲ့အချိန်ကကြတော့နောက်ခံလည်းပဲစိတ်ထားမှာဖြစ်ပါနောက်ခန်းလေးတွေရှိဆိုပစတ်ကိုပိုက်ပြီးရှိနေအောင်လှုပ်ထားတာဟုတ်ပါဘွဲ့တဘွဲ့အနေထားလေးတွေပုံမှန်လေးတွေခက်ကြော်ကြော်နဲ့နောက်ခန်းလေးတွေပိုက်ထားမှာဖြစ်တယ်ပြည့်စီမိတ်နောက်ခန်းပိုက်ပြီးပြီဆိုရင်တော့မိမိရဲ့စိတ်ဟာပြန်မထားမလဲဆိုရင်ဝင်မဲ့လေနဲ့ထွက်တဲ့လေရှိတဲ့နေရာတော့တိကံရမှာဖြစ်ပါလေ။ယောဂီသူတော်ကောင်းအောင်တို့ဒီနေ့ဟာပထမဦးဆုံးနေ့ဖြစ်တဲ့အတွက်တတိမြေဖို့ဒီသာလည်းအတိကလူရင်းဖြစ်ပါလေ။တတိမြေရာပထမတုမှာရှေတုသည်လုံးဆုံးလင်းရတတ်နိုင်ပါစာမငိမ့်လီပြီဆိုတဲ့အတိတ်တတိမြေဘုသီတာနဲ့အတိကအရေးအကြီးဆုံးဖြစ်ပါဒါကြောင့်ယောဂီသူတော်ကောင်းအပေါင်းတို့အနေအားဖြင့်ဝင်လေးရှိတဲ့နေရာတတိပြီကြာရောက်နေအောင်အစဉ်တစ်ချက်ကြာရောက်နေအောင်ဝိရိယစိတ်ပြီးတော့တတိကထဖြစ်ပါတတိကထလို့တတိကြောင်နေပြီဆိုတဲ့အချိန်ကကြတော့ဝင်သွားတဲ့လေဝင်သွားတာကိုတတိထဖြစ်တယ်ထွက်သွားတဲ့လေထွက်သွားတဲ့အချိန်မှလည်းပဲတတိထဖြစ်တယ်တတိထလိုက်တဲ့အချိန်ကကြတော့ဝင်လေကိုဝင်မှပြီးသွားပါထွက်လေကိုလည်းပဲထွက်မှန်းပြီးသွားပါအဲ့ဒါလို့ဝင်နဲ့လေဝင်လို့ဝင်မှန်းသိပြီဆိုရင်တိတိချင်းပဲနောက်ကတတိယအကူထောက်ကိုအားတွေကိုရှူရမှာဖြစ်ပါတယ်တတိယအနိကဆုံးသောအထောက်ကူဟာဘာတူလဲဆိုတော့တင်ညာပဲဖြစ်ပါတင်ညာဆိုတာကမရတာဖြစ်ပါတယ်ဝင်သွားတဲ့လေဝင်သွားတဲ့နေရာကိုသတိလေးကတ်လို့တိလာပြီဆိုတဲ့အချိန်ကကြတော့ဝင်လေလို့မပေးရမှာဖြစ်ပါတယ်နှုတ်နဲ့ဆိုရတာမျိုးမဟုတ်ပါဘူးစိတ်ထဲမှာမတ်မှာဖြစ်ပါတယ်သူနည်းသူသာပဲထွက်တဲ့လေထွက်သွားတဲ့အချိန်မှာလည်းပဲထွက်တဲ့လေရဲ့အပေါ်မှာတတိကရမှာဖြစ်ပါတယ်ထွက်တဲ့လေရဲ့အပေါ်မှာတတိကနေတဲ့အချိန်ကကြတော့ထွက်လေကိုသိလာမှာဖြစ်ပါတယ်တိတိရှင်းပဲထွက်လေလို့ဒီလိုမှတ်ရမှာဖြစ်ပါတယ်ဒါဆိုရင်ဝင်သွားတဲ့လေဝင်သွားတဲ့ဝင်သွားတဲ့သိအောင်လို့ပြီးပြီးဒီနဲ့တပြိုင်တည်းဝင်လေလို့ပတ်ချက်ပေးမရမှာဖြစ်ပါတယ်ထွက်သွားတဲ့လေထွက်သွားတဲ့ထွက်သွားတဲ့တတိကတိအောင်လုပ်ပြီးတော့ထွက်လေလို့မှတ်ပြရမှာဖြစ်ပါတယ် မမဘူးဆိုရင်ဒီတိုင်းဝင်လေနဲ့ထွက်လေနဲ့ကြည်နေလို့ရတဲ့အနေထားမရောက်သေးပါဘူးမမရဲ့စိတ်ကနေဟိုရောက်ဒီရောက်နဲ့ပြန်လွင်ပြီးတော့ပြေးလွှားသွားပါလိမ့်မယ်ဒါကြောင့်မလို့တတိမြင်ဖို့အတွက်မပေးရခြင်းပဲဖြစ်ပါတယ်တတိရဲ့၆ခုအားဟာပြောခဲ့ပြီးတဲ့အတိတ်ဝိရိယနဲ့ပညာသည်သတိရဲ့အားကိုဖြစ်ပေါ်လာအောင်ထောက်ပံ့ပေးတဲ့အကောင်းဆုံးတရားတစ်ခုပဲဖြစ်ပါလေ။ဒါကြောင့်သတိသည်ဝင်လေနဲ့ထွက်လေရဲ့အပေါ်မှာအမြဲတမ်းကပ်နေဖို့ဝိရိယနဲ့ဂယုဆိုင်ပေးရမှာဖြစ်တယ်။ဂယုဆိုင်လို့သတိကပ်လို့သိလာပြီ။ဝင်သွားတယ်လေဝင်သွားတယ်ဝင်သွားတယ်ဝင်လေဒီလိုရှုမှတ်မှာဖြစ်တယ်။ထွက်သွားတယ်လေထွက်သွားတယ်ထွက်သွားတယ်ထွက်လေလို့ရှုမှတ်မှာဖြစ်တယ်။ဒါတော့အခြေခံပုဂ္ဂိုလ်တွေအတွက်တရားသခင်မဝင်ဘူးသေးကြတဲ့ပုဂ္ဂိုလ်တွေသူတိမဟုတ်လို့တရားသခင်အဝင်နေကြသေးတဲ့ပုဂ္ဂိုလ်တွေဖြစ်ဖြစ်မမြင်ကြသေးတဲ့ပုဂ္ဂိုလ်တွေအခြားအခြားဝိပဿနာရှုွက်ကိုမရှုတတ်သေးတဲ့ပုဂ္ဂိုလ်တွေအတွက်သူလည်းလို့လမ်းညွန်ပြခြင်းပဲဖြစ်ပါအဲ့တော့မိမိတို့တရားလုံးပွားများအားထုတ်လို့လိချင်းများလာတဲ့ပုဂ္ဂိုလ်တွေအတွက်ကြတော့မိမိတို့ရဲ့ရှုတိနေကြကမ္မထံကိုရှုပွားနိုင်ပါလေရှုပွားတဲ့လိချင်းမရှိသေးတဲ့ယောဂီတို့အဖို့ကြတော့ခုပြောခဲ့တဲ့အတိတ်ဝင်သွားတဲ့လေဝင်သွားတဲ့ဝင်သွားတဲ့ပြီးအောင်လို့နောက်ကဝင်လေလို့မှချက်သွင်းပြရမှာဖြစ်တယ်ထုံနေတူစွာထွက်သွားတဲ့လေဟုလည်းပဲထွက်သွားတဲ့တိအောင်တော့တီးပြီးရင်ထွက်လေလို့မှားမှာဖြစ်တယ်။တခင်ဝင်လေနဲ့ထွက်လေကိုတိအောင်လုပ်ပြီးတော့ဝင်လေထွက်လေဝင်လေထွက်လေလို့အချက်ချက်ချလေးဝင်သွားတာနဲ့အမျှမှတ်ချက်ကိုတန်းသွင်းရမယ်။ထွက်သွားတဲ့နဲ့အမျှမှတ်ချက်ကိုထမ်းပြီးတော့သွင်းရမှာဖြစ်ပါလေ။တောင်ကြီးသူတော်ကောင်းပေါင်းတို့တလောက်ဆိုရင်ဒီနေ့ဒီစာအုံဆုံးပထမအနေအချင်းတမာတိရှိနေရအတွက်တတိနေရပထမဆိုတဲ့အတိတ်မိမိရဲ့ဝင်တဲ့လေးနဲ့ထွက်တဲ့လေးထွက်တဲ့လေးနဲ့ဝင်တဲ့လေးရဲ့ပုံမှန်တတိအနေတန်ကပြီးတော့ရှုမှတ်ပွားများအားထုတ်ကြပါစို့